အမေရိကန်အစိုးရလုပ်ငန်းတွေရပ်ဆန်းရမယ်နောက်ဆုံးရက်သတ်မှတ်ချက်မတိုင်ခင်သတင်း၃ပတ်လောက်ပဲလိုတော့တဲ့အချိန်မှာပဲအောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကသူ့ရဲ့ယာယီအသုံးစရိတ်ဥပဒေချမ်းကိုဗုဒ္ဓဟူးနေ့မှာမဲခွဲဖို့စီစဉ်ထားတာကိုဖျက်သိမ်းလိုက်ပါတယ်လွှတ်တော်ရင်အများစုအဖွဲ့ငယ်တွေနဲ့သဘောတူညီချက်ရအောင်ညှိနှိုင်းဖို့ရှိတာကြောင့်ဗုဒ္ဓဟူးနေ့မဲခွဲမဲ့အစီအစဉ်ကိုဖျက်လိုက်တာလို့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဆန်ကသတင်းထောက်တီကိုပြောပါတယ်ထောက်ခံမဲ့အပြည့်အဝရမဲ့ဥပဒေချမ်းတစ်ခုရရှိရေးအတွက်သတင်းပတ်ကုန်အထိ Republican တွေစောင့်ရမယ်လို့လည်းသူကပြောပါတယ်သမ္မတဂျိုးဘိုင်ဒန်နဲ့လွှတ်တော်တင် Democratic ကဆန့်ကျင်ထားတာကြောင့်သူ့ဂျိုးပန်းမှုကမအောင်မမြင်ဖြစ်နေတာပါမဲပေးဖို့စင်းသွင်းသူတွေနိုင်ငံသားဖြစ်ကြအောင်အထောက်အထားပြရမယ်အငင်းပွားပွဲပြထမ်းချက်ကိုအောက်လွှတ်တော် Republican တွေကတိုက်တွန်းနေတာပါပြည်ထောင်စုရွေးကောက်ပွဲမှာနိုင်ငံသားမဟုတ်သူတွေမဲပေးတာဟာတရားမဝင်လို့ရအဖြစ်ပြထမ်းထားပြီးဖြစ်ပေမဲ့လည်းနိုင်ငံရေးအရာဆွဆွဲချက်အပေါ်မှာ Democratic ဘက်ကလည်းရက်တီလာရေးဖိအားပေးတာလည်းဖြစ်ပါတယ်ပြောင်းစုအစိုးရရဲ့ဘန္နာနှစ်ကစက်တင်ဘာလ30ရက်နေ့မှာပြီးဆုံးတာကြောင့်အစိုးရဌာနအတော်များများအတွက်အသုံးစရိတ်ရပ်ဆိုင်မှာဖြစ်ပါတယ်ရှင်